ရှိရနေဖြစ်ပါပြီတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေ VOE Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်အခုအရင်ဦးဆုံးတော်ရရှင်တယောက်ရေးလာတဲ့စာတို့လေးနဲ့စာချင်ပါတယ်အထွန်းဖွားဆိုတဲ့တော်ရရှင်ဖြစ်ပါတယ်မန္တန်အောင်ရဲ့အတန်ဝဲဝဲနဲ့တင်ဆက်မှုဦးကျော်ဇန်သားရဲ့တင်ပြမှုကိုကြိုက်ပါတယ်တဲ့ဒီတော့အရှင်ကပဲဆက်ပြီးတော့ view ကိုည9နာရီဆိုရင်ဘလောက်အလုံးရှုပ်ရှုပ်နားမထောင်ရရင်တခုခုလုံးနေသလိုခံစားရပါတယ်။အမှားကန်ပြည့်တတ်ပါဗျာ။ကျွန်တော်စာကိုချက်မထားပါနဲ့ဆိုပြီးတော့တချင်းလက်တောင်းလာပါတယ်။ဒီကနေတချင်းရရင်လည်းတချင်းတောင်းချင်ပါတယ်။ကမ္ဘာရဲ့ရဲ့မှာရောက်နေတဲ့ဗမာနိုင်ငံသားတွေအားလုံးတွင်ဒေသရှင်ဖြူရဲ့ငွေတောင်းတန်းစီပြန်လာပါဆိုတဲ့တချင်းလေးပါတယ်။ဟုတ်ကဲ့ပါ။အားလုံးကြားအောင်ဖတ်ပြလိုက်ပါရင်တော့ဒါပေမဲ့ကျွန်တော်တို့ VO ကနေပြီးတော့အချင်းအခက်ခဲကြောင့်တချင်းတောင်းတဲ့အစီအစဉ်တွေကိုခဏရပ်ထားပါရစေ။ဒါကြောင့်မလို့အားလုံးနားလည်လိမ့်မယ်လို့ထင်ပါတယ်။ဒီတော့ရှင်တောင်းလာတဲ့တချင်းတွေကိုတော့ရှင်ဒီအားလုံးသိအောင်လို့တော့ပြောပြလိုက်ပါရစေ။စာရိုလေးတစ်စာမက်ဆန်ဂျာကနေရေးပို့လာတဲ့တော့ရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်။အင်ဂျင်လေးဆိုတဲ့တော့ရှင်မှာဒီလူတော်တော်များများကြုံတွေ့နေရတဲ့အခြေအနေတစ်ခုကိုရေးပြလာတာဖြစ်ပါတယ်။သူကကျမဝမ်းကွဲအကူနဲ့အကူကြီးကိုဖမ်းသွားတာအခုဆိုရင်တလားပြေပါပြီတဲ့။ဇင်းအဆနာမရလို့ပါရှင်။ဒီတော့အရှင်ရေးလာတာကတော့နိုဝင်ဘာလကုန်ကဖြစ်ပါတယ်။ကင်ပြင်းနဲ့လှိုင်းမွေးမျိုးနဲ့ပိုင်ဂျုံဘက်ကပါတဲ့။ဟုတ်ကဲ့ပါဒီလိုမျိုးစားရမကြခဏရရှိသတင်းစုံစမ်းလို့မရရဆိုတဲ့စားရဒါမှမဟုတ်လည်းနောက်တနေ့အသက်ပါဆုံးသွားပြီဆိုပြီးတော့အကြောင်းကြားပါတယ်ဆိုပြီးတော့ရေးပြလာတဲ့စားတွေကိုမကြခဏရရှိကြပါရဲ့နော်။အထူးစိတ်မကောင်းစရာအခြေအနေဖြစ်ပါတယ်။ဒီလိုကိုရေးလာတဲ့တော်ရရှင်ရဲ့စာရည်တွေမှာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးလူမှုရေးရာကိစ္စဩဝါနဲ့ပတ်သက်ပြီးတော့ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့တော်ရရှင်ရဲ့စာရည်ကိုအများကြီးလက်ခံရရှိပါတယ်။ဒီထက်ကစာရည်ကိုပုံမှန်ဖော်ပြပေးနေတာပါ။အခုလည်းပဲကိုပိုင်ထင်မြင်ယူဆချက်နိုင်ငံရေးအမြင်တစ်ခုကိုရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုဖော်ပြပေးချင်ပါတယ်။ငယ်စဉ်ကတည်းကဗီဒီယိုကိုနားထောင်ပါတယ်ဆိုတဲ့တော်ရရှင်ကတော့လူခွင့်ရေးကျင်ညာဇာတ်လမ်းနဲ့မြန်မာနိုင်ငံအခြေအနေကိုဆက်ဆက်ပြီးတော့မေးခွန်းထုတ်လာပါတယ်
။မင်္ဂလာပါဗီဒီယိုရေကျွန်မခုနှစ်တန်းကျောင်းသူရွယ်တွေကဗီဒီယိုကိုနားထောင်အားပေးနေကြတာပါ။အခုအသက်30ပြည့်ပါပြီ။အရင်ကဆိုရေဒီယိုနဲ့နားထောင်ပါတယ်။အခုတော့အင်တာနက်ကနေဖုန်းနဲ့နားထောင်ပါတယ်။ဖုန်းလိုင်းတွေကမတည်မချတော့ရေဒီယိုလည်းစောင့်ထားပါတယ်။တခုလောက်သိကြုံလို့စာရေးတာပါ။အခုလူအခွင့်ရေးကျင်ညာဇာတ်လမ်းဆိုပြီးအသက်30ဖတ်ရပါတယ်။မြန်မာပြည်သူတွေအချက်30လုံးချိုးဖောက်ခံရပါတယ်။အဲ့တော့ဘာလို့ဘသူမှဘယ်အဖွဲ့အစည်းကမှစကားစကိုထိထိရရောက်အရေးမယူတာပါလဲ။စကားစကငါတို့နိုင်ငံမှာငါကြိုက်တယ်လို့လုပ်မယ်လို့စီမံနေတာဘာလို့ဘယ်အဖွဲ့အစည်းကမှမတားနိုင်တာလဲ။အခုစကားစကချိုးဖောက်နေရတနှစ်ပြည့်တော့မယ်။သူတို့ကဘာလို့ဘာမှတရားဝင်အရေးမယူခံရတာလဲဆိုတာသိချင်ပါတယ်။ယေရှုပြုပြီးဖြေပေးစေချင်ပါတယ်ရှင်
။ဟုတ်ကဲ့ပါဒီမှာဒီတော်ရရှင်မေးလာလို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့အရှာလူရေးထားတဲ့စာပိုင်လေးတစ်ခုကိုပြန်ပြီးပြောပြရခြင်းပါရဲ့နော်။နိုင်ငံတကာကလူခွင့်ရေးဥပဒေလူသားမျိုးနွယ်ကိုစောင့်ရှောက်တဲ့ဥပဒေကိုပြင်းပြင်းထန်ထန်ချိုးဖောက်တဲ့သူကိုဆိုရင်သူ့ရဲ့နိုင်ငံအစိုးရကအရေးယူရပါတယ်လို့ဆိုထားပါတယ်။ဒါမှမဟုတ် Universal Jurisdiction အရာတခြားနိုင်ငံတစ်ခုခုကနေပြီးတော့အရေးယူနိုင်တယ်။ဒါမှမဟုတ် ICC လိုမျိုးနိုင်ငံတကာရာဇဝတ်မှုတရားရုံးကနေအရေးယူနိုင်တယ်လို့ပြောထားပါတယ်။ဒါမဲ့လေကျူးလွန်သူကိုယ်တိုင်ကအစိုးရဆိုရင်တော့ကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းမျိုးကလည်းလုံနိုင်ခွင့်ကအကန့်အသတ်နဲ့ပဲရှိပါတယ်လို့သူတို့ဖော်ပြထားပါတယ်။တခြားပြည်ပြည်စုံစုံသိကျင်နေဆိုရင်တော့သူတို့လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ရဲ့ web ဆာမျက်နှာ hrw.org မှာတော့ပြီးဖတ်ရှုကြည့်နိုင်ပါရဲ့နော်။ဒါနဲ့တက်ဆက်တဲ့တရားစီရင်မှုနဲ့ပတ်သက်တဲ့သွားရရှင်တရားရေးစာကိုလည်းဆက်ပြီးပြောပြချင်ပါတယ်။မြန်မာနိုင်ငံမှာအာဂရီလိုက်စားမှုဆိုပြီးတော့စစ်ကောင်စီစီရင်နေတဲ့တရားခွင်တွေနဲ့ပတ်သက်ပြီးတော့ရေးလာရတာဖြစ်ပါလေ
။အလကားပါစစ်ဆွေးရလက်ထက်မှာဘယ်အစစ်ဆွေးရလက်ထက်ဖြစ်ဖြစ်အာဂရီလိုက်စားတာတွေလက်စားတာတွေအများကြီးပါ။ဘယ်သူကိုတရားဆွဲလို့လဲ။အကုန်လုံးမျှဝေစားနေကြတာဆိုတော့ဘယ်သူကိုမှတရားမဆွဲကြဘူး။အခုမှသူတို့အာဏာသိမ်းပြီးထင်တိုင်းကျဲနေကြတာပါ။သူတို့လှုပ်ချင်တာလှုပ်တာကိုမြန်မာပြည်မှာဟန်တားနိုင်မဲ့သူမရှိတော့လှုပ်ချင်တာလှုပ်ပြီပေါ့
ဆွဲကျင်တဲ့သူကိုတရားဆွဲတာသူတို့ကိုအန်တုနိုင်မဲ့သူဆိုထောင်ထဲမှာတက်တလုံးထားဖို့လုပ်ပြီးလေတိတိကျကျလို့ကိုဒီတရားခွင်တွေကိုစီမံနေရပါဆိုပြီးသူရဲ့ထင်မြင်ချက်ကိုရေးလာတဲ့သရရှင်ရဲ့စာကိုဖော်ပြပေးခဲ့တာပါ
ရွေးကောက်ပွဲမှာမဲမတမလို့အာနာထိန်လိုက်ရတယ်ဆိုပြီးတော့စစ်ကောင်စီကပြောလို့ဒီကိစ္စနဲ့ဆက်ဆက်ပြီးတော့ကိုရွေးကြုံရတာလေးပြောပြခြင်းပါတယ်ဆိုပြီးတော့ရေးလာတဲ့သရရှင်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်ရွေးကောက်ပွဲမတမလို့အာနာထိန်လိုက်ရတယ်ဆိုတဲ့နာဆာကအကြောင်းပြောခြင်းပါတယ်ကျွန်တော်ကကွန်ပျူတာစာစီစာရိုက်မိတူဖိတ်စာမျိုးမျိုးလုပ်ကင်နေတဲ့သူတယောက်ပါမ ရင်တစ်ခုကအသက်45နှစ်ဝန်းကျင်တသားနှစ်ယောက်နိုင်ငံသားမှတ်ပုံတင်တစ်ခုနဲ့ပတ်စပို့ဓာတ်ပုံလေးတွေကင်ပြီးဆိုင်ကိုရောက်လာတယ်။မှတ်ပုံတင်လုပ်ချင်လို့ရဗျာ။မှတ်ပုံတင်ကဒီမှာလုပ်လို့မရဘူးဗျ။လာဝကကိုသွားလို့ရမှာပါလို့ပြောတော့အဲ့လူကသူတို့တွေကရှည်တန်းထွက်နေလို့တဲ့။ဟုတ်မဟုတ်တော့မသိ။မဲစင်းမှာသူတို့မပါလို့တဲ့။အဲ့ဒါဒီဓာတ်ပုံတွေနဲ့ဒီလိုမှတ်ပုံတင်လေးလုပ်ပြီးပါဆိုပြီးပြောလာတယ်။ဟာဒါကဒီလိုလုပ်လို့မရဘူးဗျလာဝကဥပဒေနဲ့ကျွန်တော်တို့ညှိမဲ့အလုပ်မျိုးတရားမဝင်တဲ့အလုပ်မျိုးမလုပ်ဘူးဗျလို့ကျွန်တော်ကပြန်ပြောလိုက်ရတယ်ပျောက်ဆုံးရင်ရဲစခန်းမှာထောက်ခံစားလုပ်ရင်လို့လာဝကမှာပျောက်ဆုံးရှောက်ရင်ရှောက်ဆိုပြီးအကြံပေးလိုက်ရသေးတယ်ဗျအဲ့ဒါနဲ့သူတို့လှည့်ပြန်သွားပါလိရောဆိုတော့ပြောချင်တာကတက်မတော်သားတွေကိုယ်တိုင်ကသဘောယိုနဲ့မတိနားမလဲတာလားမင်းစင်းမှာမပါလို့ပါဆိုပြီးမေးတူဆိုင်တစ်ခုမှာမှတ်ပုံတင်အတုလုပ်ပြီးမဲစင်းရဲ့မတမာမှုကိုကျူးလွန်ခဲ့သလားဆိုတာတော့တန်တရားဖြစ်เสียကောင်းတယ်လို့တခြားဘယ်မျိုးနယ်ကဘယ်ဆိုင်တွေမှာဒီလူမျိုးလုပ်ခဲ့လည်တယ်လဲဆိုတာတန်တရားဖြစ်เสียပါပဲဗျာ
ဒီတော့ရှင်ကရွေးကောက်ပွဲမတိုင်ခင်မှာသူကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ဖြစ်ရလေးကိုရင်ဖွင့်ရေးသားလာတာဖြစ်ပါတယ်နာမည်နဲ့အကောင့်ကိုတော့လုံခြုံရေးရမဖော်ပြပေးစီခြင်းပါတဲ့တော့ရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ဒီညမာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာသိတဲ့ချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရှင်နေရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျွန်တော်တို့ရဲ့ App နာမည်က VOA Bamis ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့bamis.voanews.com ဖြစ်ပါရင်ကျမအေးသနာကြပါ view ကိုလည်းစာရေးကြပါအောင်နော်တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်